ဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ16မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆင်းရဲကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့ကI'm yours for big and we meet
ပါ တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတဲ့ဆိုတာလူတိုင်းသိပါပဲဒီလိုမျှဝေစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျမရေထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျမရေနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတားမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြရအောင်နော်သောတာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာဣတရေလများရဲ့ဆုံးရှုံးမှုမှရတဲ့သင်ခန်းစာဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်။သောတာရှင်များရှင်လူတွေဟာဖယားရှင်ထံမှာဆုတောင်းလိုက်ပြီးဖြစ်တဲ့အတွက်ဖယားသခင်ကနာမကျန်းမှုများမှကယ်နှုတ်လိုက်မယ်လို့အများကမျှော်လင့်နေကြပါတယ်။ဒါပေမဲ့သူတို့ရဲ့ဆုတောင်းတံကိုဖယားသခင်နားညောင်းတော့မမှုပါဘူး။အကြောင်းကတော့သူတို့ရဲ့ယုံကြည်ခြင်းဟာအကျင့်အာဖြင့်စုံလင်မှုမရှိဘူး။ကျောင်းမှာရေးဆံရစည်းကမ်းတွေကိုအဆက်မပြတ်ချိုးဖောက်ပြီးတော့ယောဂမရအောင်ကျင့်ဆောင်နေထိုင်ခြင်းမရှိတဲ့အဲ့ဒီလူတွေကိုကျမ်းမာလာအောင်နမိတ်လက္ခဏာပြပြီးဖျားသခင်မဆတော့မမှုပါဘူးလူတို့ဟာကျမ်းမာရေးကောင်းအောင်မိမိတို့လှုပ်ဆောင်ရမယ့်အရာတွေကိုလှုပ်ဆောင်တဲ့အချိန်မှာကောင်းကြီးမင်္ဂလာရလတ်တွေကိုမျှော်လင့်နိုင်ုံသာမကဘူးကျမ်းမာရေးကိုထိမ့်သိမ်းနိုင်ဖို့လိုအပ်တဲ့တကူတွေအတွက်ဆူတောင်းပြစ်လာကြလိမ့်မယ်အဲ့ဒီနေ့အဖြစ်နာမတော်ဟာထင်ရှားစေမယ်ဆိုရင်ဖျားရှင်ဟာကျမတို့ရဲ့ဆူတောင်းတံကိုအဲ့ဒီအချိန်မှာနားညောင်းတော်မူပါလိမ့်မယ်။ဒါပေမဲ့လူတိုင်းမှာမိမိတို့လှုပ်ဆောင်ရမယ့်ကံဓာရှိနေတယ်ဆိုတဲ့အချက်ကိုလူတိုင်းသဘောပေါက်ပါစေ။ကျမရဲ့စည်းမျဉ်းတွေကိုချိုးဖောက်ပြီးတော့ကိုကိုကိုနာမကျန်းအောင်လုပ်နေတဲ့သူတွေကိုကျမလာအောင်ဖျားသခင်နမိတ်လက္ခဏာပြတော်မူမှာမဟုတ်ပါဘူး။ကတွင်းအလိုကိုလိုက်ပြီးချုပ်တီးမှုမရှိခြင်းကြောင့်ယောဂရတဲ့အတွက်ယောဂတက်တာဖို့ဆေးစားနေတဲ့သူတွေအတွက်တေချာတဲ့အရာတခုမှာထာဝရဘုရားသခင်ဟာကိုယ့်ဘဝနဲ့ကိုယ်ကျမ်းမာရေးကိုမစီမချင်းပျက်စီးစေခဲ့တဲ့အဲ့ဒီလူတွေကိုကယ်မတော်မူလိမ့်မှာမဟုတ်ဘူးဆိုတဲ့အချက်ဖြစ်တယ်။အကြောင်းတရားကြောင့်အကျိုးတရားတွေပေါ်ထွန်းခဲ့ပြီဖြစ်တယ်။များစွာသောလူတို့ဟာနောက်ဆုံးခိုကိုးရာတခုအဖြစ်ဘုရားသခင်ရဲ့နှုတ်ထွက်စကားအတိုင်းလိုက်လျှောက်ပြီးတော့ကျမ်းမာရေးပြန်လည်ကောင်းမွန်လာစေဖို့ဆုတောင်းပေးဖို့အသေးလူကြီးတွေကိုအတနာခံခဲ့ကြတယ်အသေးအုပ်ဆရာတွေကိုအတနာခံခဲ့ကြတယ်။အဲ့ဒီလိုပုံကိုယ်တွေကိုစားစုပတနာတောင်းခံခြင်းကိုနာညောင်းအပြေပေးဖို့မသင့်တော်ဘူးလို့ဘုရားသခင်တွေ့မြင်တော်မူလိမ့်မယ်။အကြောင်းကတော့အဲ့ဒီလူတွေဟာပြန်လဲကျမ်းမာလာလို့ရှိရင်လဲကျမ်းမာရေးစည်းမျဉ်းတွေကိုတဖန်ကျူးလွန်ကြဦးမှာဖြစ်တာကိုဘုရားရှင်ဟာသိတော်မူတဲ့အတွက်ကြောင့်ဖြစ်တယ်။သောတာရှင်များရှင်မိမိကိုဖက်တွယ်ပြီးတော့မိတ်ဆွေချက်တွေကိုလိုက်လျှောက်မယ်ဆိုရင်ထာဝရဘုရားသခင်ဟာအကုတ္တလူတွေအပေါ်ကြရောက်ခဲ့တဲ့ယောဂါဆိုးတွေကနေပြီးတော့ကင်းဝေးစေမယ်လို့ရှေးခေတ်ဣသရေလလူတွေကိုမိန့်တော်မူခဲ့ပါတယ်။ဒ ဒီဂတိတော်ဟာနားထောင်လိုက်လျှောက်မှသာလျှင်ပြည့်စုံမဲ့ဂတိတော်ဖြစ်ပါတယ်။တကယ်လို့သာဣတရေလတွေဟာသူတို့ရရှိထားတဲ့တွင်တင်ချက်တွေကိုနားထောင်လိုက်လျှောက်ပြီးတော့အကျိုးရှိအောင်အသုံးပြုခဲ့ကြမယ်ဆိုရင်သူတို့ဟာကမ္ဘာအလယ်မှာကျမ်းမာချမ်းသာခြင်းအတွက်တရုတ်ပြတ်သင်ငန်းစာဖြစ်ခဲ့ကြလိမ့်မယ်။ဒါပေမဲ့အဲ့ဒီဣတရေလလူတွေဟာဖယားသခင်ရဲ့အလိုတော်ကိုမဖြစ်စွမ်းနိုင်ခဲ့တာနဲ့အမျှရရှိခံစားရမယ့်ကောင်းကြီးမင်္ဂလာတွေကိုလည်းလက်လွတ်ဆုံးရှုံးခဲ့ကြရပါတယ်။ဒါပေမဲ့အသက်ရှင်နေထိုင်ခြင်းနဲ့ပတ်သက်တဲ့စစ်မှန်တဲ့အစီအမံရဲ့ရလတ်တွေကိုယောသ၊ဒံယေလ၊မောရှေ၊အေလိယားနဲ့တကွတခြားသူတွေတို့ရဲ့အသက်တာတွေမှာကျမတို့တွေ့ရပါတယ်။တစ္ဆာစောင့်တိခြင်းနဲ့အဆက်တဲ့အကျိုးရလတ်တွေကိုဒီနေ့လည်းရရှိနိုင်ကြပါတယ်။တင်တို့မူကားမှောင်မိုက်ထဲမှအံ့ဖွယ်သောအလင်းတော်သို့ခေါ်သွင်းတော်မူသောသူ၏ဂုံကျေးဇူးတော်ကိုဖော်ပြစေခြင်းကရွေးချယ်တော်မူသောအမျိုးဖြစ်ကြ၏မင်းစည်းစိမ်ရှိသောရစ်ပြောဟိတ်မျိုးတန်ရှင်းသောလူမျိုးပိုင်ထိုက်တော်မူသောအပေါင်းသင်ဖြစ်ကြ၏ဆိုပြီးတော့ပေတုကရေးသားဖော်ပြထားတာတွေ့ရှိရပါတယ်တကယ်လို့သာအဲ့ဒီဣသရေလလူတွေဟာသူတို့ရရှိထားတဲ့တွင်တင်ချက်တွေကိုနားထောင်လန့်ရှောက်ပြီးအကျိုးရှိအောင်အသုံးပြုခဲ့ကြမယ်ဆိုရင်သူတို့ဟာကမ္ဘာအလယ်မှာကျမ်းမာချမ်းသာခြင်းအတွက်တရုတ်ပြသင်ခန်းစာဖြစ်ခဲ့ကြလိမ့်မယ်။ထာဝရဘုရားသခင်ရဲ့အကြံစီတော်နဲ့အညီသူတို့အသက်ရှင်နေထိုင်ခဲ့ကြမယ်ဆိုရင်တခြားလူတွေခံစားနေရတဲ့ရောဂါဘေးရတွေနဲ့ကင်းဝေးခဲ့ကြပါလိမ့်မယ်။သူတို့ဟာတခြားလူမျိုးတွေထက်ကျမ်းမာသူဆိုညာရင်ထင်ခဲ့ကြပါလိမ့်မယ်။ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာကြံပေးချက်ကဏ္ဍမှာကျမ်းမာ
တော်တော်ရှင်များရှင်တရားဒေသနာတော်ကိုသိခါရောရဓမ္မစရာဥတီမောင်ဆဲမှာဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာရှင်ဘုရားယူကြပါစို
့။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတော်မင်္ဂလာပါ။တော်တာရှင်ဓမ္မမိတ်ဆွေများအားလုံးဘုရားသခင်ထံကနေမှာကောင်းချီးမင်္ဂလာကိုခံစားရပြီးတော့ရောက်တိုင်းစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့မှာနောင်နာတရားပြစ်စမအပိုင်းကိုကျွန်တော်တို့တွားကြရအောင်။နောင်နာတရားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြစ်စမအပိုင်း၅ခုမြောက်သောအရာကိုကျွန်တော်တို့တွားကြမယ်။ပြစ်စမအမြောက်ကျွန်တော်တို့နောင်နာတရားကတော့ခရစ်တော်သည်ကျွန်တော်တို့အားအပြစ်မှကယ်လွတ်ရန်အသင့်ရှိတော်မူတယ်။နော်။ချစ်တဲ့မိတ်ဆွေပေါင်းတို့။သခင်ယေရှုခရစ်တော်ကကျွန်တော်တို့အားအပြစ်မှကယ်လွတ်ဖို့ရန်အတွက်အသင့်ရှိတော်မူတဲ့ဖခင်ဖြစ်ပါတယ်။သို့တော်လည်းပဲကျွန်တော်တို့အလိုမတူဘဲနဲ့အတင်းအကျပ်တော့ပြုတ်တော်မမူဘူးခရစ်တော်ဘုရားသခင်ကအပြစ်ကိုဆက်လက်ပြီးတော့ကျွလွန်နေခြင်းဖြင့်မကောင်းမှုအပြစ်ပဲ၌သာလုံးလုံးစိတ်ညစ်နေပြီးတော့အပြစ်မှလွတ်ဖို့ရန်ကျွန်တော်တို့ကတော့ရှင်အလိုမရှိကြဘူးဆိုရင်ကိုတော်ရဲ့ကြီးတော်ကိုလက်မခံလို့ကြဘူးဆိုရင်ကိုတော်ကတော့ရှင်မြေကဲသို့ပြုတ်လုံနိုင်တော်မူမှာမဟုတ်ဘူးမိတ်ဆွေပေါင်းတို့ဒီလိုကျွန်တော်တို့ကတော့ရှင်ကိုတော်ရဲ့မေတ္တာတော်ကိုအသေးချာငြင်းပယ်ခြင်းဖြင့်မိမိတို့ကိုယ်ကိုဖျက်ဆီးခဲ့ကြပြီ။ယခုပင်နှစ်သက်ဖွယ်သောအချိန်ရှိ၏။ယခုပင်ကဲတင်ရာနေ့ရက်ကာလရှိ၏။ယနေ့တွင်သင်တို့သည်မိမ့်မာချက်ကိုကြားလျက်ရှိသည်ဖြစ်၍ခိုင်မာသောစိတ်နှလုံးမရှိကြနှင့်ဆိုပြီးတော့ကောရိန္သုဩရစာဒုတိယဆောင်ခန်းကြီး6ပိုင်းငယ်နှင့်ဟေဗြဲဩရစာခန်းကြီး3ပိုင်းငယ်ခွန်ရှိမှာဆိုရှင်ဖော်ပြထားတာတွေ့ရမယ်။ဓမ္မကမနဲ့တိရခန်းကြီး16ပိုင်းငယ်ခွန်နှင့်မှာလည်းပဲလူဒီအစင်းတန်ကိုကြည့်ရှုတတ်၏။ထာဝရဘုရားမူကားနှလုံးကိုကြည့်ရှုတတ်သည်တဲ့။တိရခိုင်း16ပိုင်းငယ်9နှစ်မှာဖော်ပြထားတယ်။ဒါကြောင့်လူရဲ့စိတ်နှလုံးကတော့ရှင်အတွင်း၌ဝမ်းမြောက်ခြင်းနဲ့ဝမ်းနေခြင်းတို့ရဲ့တိုင်လန့်ခြင်းနဲ့ပြည့်ဝနေပါလေ။လမ်းမလေးရဲ့ထင်ရှားရောက်နေတဲ့စိတ်ဖြစ်ပြီးတော့ညင်ညူးခြင်းလဲပြားခြင်းအမျိုးမျိုးနဲ့ပြည့်ဝလျက်ရှိသောနေရာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်စိတ်နှလုံးဟာဒါကြောင့်ကိုတော်ကတော့ရှင်လူရဲ့စိတ်နှလုံးတွင်ရှိသောအကြံစီရည်ရွယ်ချက်နဲ့အလိုအင်ဆန္ဒများကိုသိတော်မူတဲ့ဖျားဖြစ်ပါတယ်။တင်းရဲ့စိတ်ဝိညာဉ်တို့ချင်းထိုတို့ဆွန်းထင်းနေသည့်အတိုင်းပင်ကိုတော်ထံသို့ချင်းကလော။ချစ်တဲ့မိတ်ဆွေပေါင်းတို့အလုံးစုံသောကိုသိမြင်တော်မူသောအရှင်အားမိမိရဲ့စိတ်နှလုံးအခန့်ကိုကျွန်တော်ကတော့ရှင်ဖွင့်ပေးပြီးတော့စာတန်ဆရာကဲ့သို့ပင်အိုးဖျားသခင်ကျွန်ုပ်ကိုစစ်ကြော၍ကျွန်ုပ်နှလုံးကိုသိမှတ်တော်မူပါ။စုံစမ်း၍စိတ်အထင်များကိုလည်းသိမှတ်တော်မူပါ။သောတော်လန်းတော်ကျွန်ုပ်လိုက်သည်မလိုက်သည်ကိုကြည့်ရှု၍ထာဝရလန်းတဲ့သို့သွေးဆောင်တော်မူပါဟုကြွေးကြော်ပါလောဆိုပြီးတော့စာလန်ဆရာကကျွန်ုပ်ကိုတိုက်တွန်းထားတာကိုတွေ့ရမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ အများသောသူတို့ကဆိုရှင်ဘုရားသခင်၌မွေးလျော်ခြင်းတစ်မျိုးဖြစ်သည့်အများသောသူတို့ကဆိုရှင်ဘုရားသခင်၌မွေးလျော်ခြင်းဖြစ်တဲ့အသိဉာဏ်တရားနဲ့ဆက်ဆိုင်တဲ့ဘာသာတရားတစ်မျိုးကိုကျွန်တော်တို့အထက်၌စင်ကြဲသောနှလုံးကိုဖန်ဆင်းတော်မူတယ်နော်ဘာသာတရားတစ်မျိုးကိုလက်ခံကြတယ်သင်ရဲ့ဆုတောင်းချက်ကဆိုရှင်အိုးဘုရားသခင်ကျွန်တော်တို့ထဲ၌စင်ကြဲသောနှလုံးကိုဖန်ဆင်းတော်မူပါမြဲမြံတည်ကြည်သောသဘောကိုအသိပြုပြင်တော်မူပါဆိုပြီးတော့ကျွန်တော်တို့ကဆူတောင်းရမှာဖြစ်တယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့တင်းရဲ့စိတ်ဝိညာဉ်နဲ့မှန်ကန်စွာပြုပါ။တင်းရဲ့တည်တတ်သောအသက်တာဟာဒုက္ခရောက်နေလျင်တင်းဟာတတ်နိုင်သမျှစိတ်အားကြီးစွာနဲ့ဆက်လက်ကြိုးစားပါ။ဤယမှုအတော့ရှင်တင်းရဲ့စိတ်ဝိညာဉ်နဲ့ဘုရားသခင်ရဲ့စကြာမှာထာဝရကာလအတွက်ဆုံးဖြတ်ရမယ့်အမှုဖြစ်ပါတယ်မိတ်ဆွေပေါင်းတို့။စိတ်ကူးနဲ့တာမမျောလင့်နေပြီးတော့ဘာမှထမမပြုတ်လို့ပဲနေမယ်ဆိုရင်တင်းဟာအမှန်ဖြစ်စီခြင်းတို့ရောက်နိုင်မယ်ဖရာသခင်ရဲ့နှုတ်ထွက်စကားတော်ကိုဆုတောင်းလျက်လေးကျက်ပါမိတ်ဆွေပေါင်းတို့ထိုနှုတ်ထွက်စကားတော်ပင်ပါရှိတဲ့ဖရာသခင်ရဲ့ပညာတော်ကို၎င်းသခင်ယေရှုရဲ့အသက်တာကြောင်းနဲ့၎င်းတန်ရှင်းခြင်းနဲ့ဆိုင်သောခြေခံတရားကြီးကိုသင်တို့အားဖော်ပြထားပေးပါတယ်ဤကဲ့သို့သောတန်ရှင်းခြင်းမရှိလျင်အဘယ်သူမျှထာဝရဘုရားသခင်ကိုမဖူးမမြင်ရဆိုပြီးတော့ဟေပြဲဩရာစာခန်းကြီးစနစ်အပိုင်ငယ်စလေးမှာဖော်ပြထားပါတယ်ချစ်တမိတ်ဆွေပေါင်းတို့ယနေ့အဲ့ဒီအချင်းကြာကအပြစ်ကိုဖော်ပြပေးပါတယ်ကဲတင်ညာလမ်းကိုလည်းပဲထင်ရှားစွာဖော်ပြပေးပါတယ်သင်ရဲ့စိတ်ဝိညာဉ်အားဘုရားသခင်မိန့်တော်မူသောစကားတန်ကဲ့သို့ကျွန်တော်ကတော့ရှင်တတိပြုရမှာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့အပြစ်ရဲ့ကြီးကျယ်သောအဖြစ်ကိုသင်ဟာတို့ရှင်သိမြင်ပြီဆိုရင်သင်ကိုယ်တိုင်ကတကယ်ဖြစ်နေသောအခြေအနေကိုသင်ဟာကိုယ်တိုင်သိမြင်နားလည်ပြီးတော့စိတ်မပြတ်ပါနဲ့သခင်ခရစ်တော်ဟာအပြစ်ရှိသောသူတို့ကိုကယ်တင်အံ့သောငါကြွလာတော်မူ၏ဖခင်သခင်အားကျွန်တော်တို့နှင့်မိတ္တဟာယဖွဲ့စေရန်ကျွန်တော်တို့ကသွားပြီးတော့တောင်းမန်နေရသည်မဟုတ်ဘူးဖခင်သခင်ဟာခရစ်တော်၌လောကအားကိုတော်နှင့်မိတ္တဟာယဖွဲ့စီတော်မူ၏ဆိုပြီးတော့ကောရိန္သုဩရစာဒုတိယဆောင်ခန်းကြီးငါပိုင်ငယ်စကိုမှာအိုးမြေမြအောပွဲကောင်းသောမေတ္တာမြဖြစ်သည်ကိုတော်သည်မိမိ၏တိမ်မွေတော်မေတ္တာအဖြစ်မှားတော်သားသမီးတို့၏စိတ်နှလုံးကိုစွဲငင်လျက်နေတော်မူ၏ဖခင်သခင်သည်ကဲဆင်ရန်ရှာကြံတော်သူတို့၏အပြစ်နှင့်မှားသောအမှုကိုတီးခံတော်မူတကဲ့သို့မြေတိလောကမိဘတယောက်မြတီးခံနိုင်မည်မဟုတ်ချစ်တော်မိတ်ဆွေပေါင်းတို့အပြစ်ပြုသောသူကိုမြေသူကမြကျင်နာစွာတောင်းမှန်တိုက်တွန်းနေကြမှာမဟုတ်ဘူးလမ်းမလေးရဲ့လှဲ့လေနေသောသူအားဘုရားသခင်ထက်မြေသူကမြတာ၍ကျင်နာစွာတောင်းမှန်နေလိမ့်မှာမဟုတ်ဘူးဘုရားသခင်ရဲ့ဂရုတော်နဲ့တတိပေးစကားပေါင်းတွေ့ကားတို့ရှင်ကြည်ကျဲသောမေတ္တာရဲ့အရှင်ပင်ဖြစ်ပါတယ်။သင်ဟာတို့ရှင်အပြစ်များသောသူဖြစ်သည်ဟုပြောဆိုရန်စာတန်ကတို့ရှင်တင့်ထန်လာတဲ့အခါမှာတင့်ရဲ့ရွေးနှုတ်ရှင်ကိုမျှော်ကြည့်ပြီးတော့ကိုတော်ရဲ့ကောင်းမှုအကြောင်းကိုသင်ကပြောပြပါမိစေပေါင်းတို့တင့်အားမာစကူမီမဲ့အရာဟာကိုတော်ရဲ့အလင်းကိုကြည်ချင်းအမှုဖြစ်တယ်မိစေပေါင်းတို့တင့်ရဲ့အပြစ်ကိုဝန်ခံပြီးတဲ့နောက်မှာယေရှုခရစ်သည်အပြစ်ရှိသောသူတို့ကိုကယ်တင်ခြင်းကဤလောကသို့ကြွလာတော်မူသည်ဟုယံသူအားပြန်ပြီးတော့ပြောပါတိမောသေဩရစာပရမဆောင်ခန်းကြီး၁ပိုင်းငယ်၅မှာအတိအလင်းဖော်ပြထားတယ်ဒါအပြင်မှာတို့ရှင်ကိုတော်ရဲ့မနှိုင်းရှင်နိုင်သောမေတ္တာအားဖြင့်သင်ရတို့ရှင်ကယ်တင်ခြင်းခံရလိမ့်မယ်လို့လည်းပဲပြောပြဦးတော့เนาะချစ်တဲ့မိတ်ဆွေပေါင်းတို့တူနှိုင်းများတဲ့မေတ္တာဟာကိုတော်ရဲ့မေတ္တာဖြစ်တယ်အဲ့ဒီတူနှိုင်းများတဲ့မေတ္တာနဲ့ကျွန်တော်ကကယ်တင်ခြင်းကိုခံရလိမ့်မယ်လို့ဆက်ပြီးတော့ပြောပြပါဦးသခင်ယေရှုအသို့ရှင်ရှိမုန်အားအကျွေးရှိသောသူနှစ်ဦးအကြောင်းနဲ့ဆက်ဆိုင်ပြီးတော့မေကွန်တစ်ခုကိုမေးတော်မူတယ်တဦးအသို့ရှင်မိမိသခင်အားအနည်းငယ်သောအကျွေးကိုပေးเสียရှိတယ်အခြားတဦးကတော့အလွန်များပြားသောအကျွေးကိုပေးเสียရှိတယ်ဒို့ပေမဲ့လည်းပဲသခင်ကသို့ရှင်နှစ်ဦးစလုံးရဲ့အကျွေးတွေကိုလျှော်ပလိုက်တယ်နှစ်ဦးစလုံးရဲ့အပြစ်တွေကိုလွတ်လိုက်တယ်အဲ့ဒီနောက်မှာသခင်ခရစ်တော်ကရှိမုန်အားအဘဲသူဟာမိမိသခင်ကိုတာပြီးတော့ချစ်မလဲလို့မေးတော်မူပါတယ်ဒီချိန်ခါမှာရှင်မုံကပြောလဲဆိုတော့ ตา၍เจซูခံရတော်သူသည်ตา၍ချစ်လိမ့်မယ်ဆိုပြီးတော့ရှင်လုကာခရစ်မခန်းကြီးခုနှစ်ပိုင်းငယ်43မှာသူကပြန်ဖြေခဲ့ပါတယ်ချစ်တဲ့မိစေပေါင်းတို့ကျွန်တော်တို့ကလည်းပဲအပြစ်များတော်သူများဖြစ်ခဲ့ကြပါပြီသို့ပေမဲ့လည်းပဲခရစ်တော်ကကျွန်တော်တို့ရဲ့အပြစ်ကိုဖြေလွတ်စေခြင်းကအသေးခံတော်မူခဲ့ပြီမိစေပေါင်းတို့ကိုယ်တော်ရဲ့စွန်စားစကတ်တော်မူသောကောင်းမှုတော်ကြီးဟာကျွန်တော်တို့အတွက်ခမဲတော်ရှင့်မှာလို့ရှင်စကတ်ရန်လုံလောက်ပေတယ်မိစေပေါင်းတို့ကျွန်တော်တို့ခြံသို့ချပေးလိုက်တဲ့မေတ္တာကြိုးရဲ့အရှင်နဲ့အလျားကိုကျွန်တော်တို့သိမြင်ကြတဲ့အခါမှာကျွန်တော်တို့အတွက်သခင်ခရစ်တော်ပြုတော်မူသောစွန့်စားပူတော်ခြင်းအကြောင်းကိုကျွန်တော်တို့ဟာသိရှိနားလည်ကြပြီးတော့ကျွန်တော်တို့ရဲ့စိတ်လုံးဟာတို့ရှင်နူးညံ့ကြေကွဲခြင်းနဲ့ကျွန်တော်တို့ဟာတို့ရှင်ညွတ်ပြောင်းလာကြနိုင်မယ်ဒီတကြောင်ဒီနေ့ဖခင်သခင်ရဲ့ကျွန်တော်ပေါ်မှာကြီးမားတဲ့မေတ္တာတော်ဟာဘလောက်မြင့်မြတ်တယ်လဲဖရားသခင်ကျွန်တော်ပေါ်မှာအကျွင်းမဲ့ချစ်တော်မူတဲ့ဖရားဖြစ်တယ်။ကျွင်းမဲ့ချစ်တော်မူသောဖရားကိုကျွန်တော်ကယုံကြည်တဲ့အခါမှာตา၍ယေရှုခံရသောသူတွေตา၍ချစ်လိမ့်မယ်လို့ပြောတဲ့အတိုင်းပဲချစ်တယ်မိတ်ဆွေ။သင်ရဲ့အပြစ်များစွာအတွက်ခရစ်တော်ဟာပေးဆက်ခဲ့ပြီးသွားပြီ။အဲဒီတော့ကြောင့်သင်ဟာตา၍ယေရှုခံရသောသူဖြစ်တဲ့အတွက်ကြောင့်ဖရားသခင်ကိုตา၍ချစ်ပါချစ်တဲ့မိစေပေါင်းတို့သခင်ယေရှုခရစ်ကအပြစ်ရှိသောသူတို့ကိုကယ်တင်ခြင်းကဤလောကသို့ကြွလာတော်မူတယ်။အဲဒီတွက်ကြောင့်အပြစ်ရှိသောသူလို့ပြောတဲ့အခါမှာချစ်တဲ့မိစေတင်းအတွက်လည်းပါတယ်လို့ကျွန်တော်အတွက်လည်းပါတယ်။ခရစ်တော်ကြွလာခြင်းကသည်ကျွန်တော်နဲ့တင်းအတွက်အလွန်မှပင်ကြီးမြတ်တော်မူသောအရာလည်းဖြစ်ပါတယ်။ဒါတွင်နေ့ကျွန်တော်ရဲ့အသက်တာမှာဘုရားသခင်နှစ်သက်မြတ်နိုးတော်မူသောအသက်တာနဲ့ကျွန်တော်ကရှင်တန်ပြီးတော့ကျွန်တော်ဘုရားသခင်ရဲ့ရှေ့တော်မှာကောင်းမြတ်သောအမှုချင်းကောင်းသောအပြုတ်မှုနဲ့ကျွန်တော်အားလုံးကဘုရားရဲ့လိုတော်ကိုလိုက်လျှောက်ပြီးတော့အသက်ရှင်ဖို့ရန်အတွက်အလွန်မှပင်အရေးကြီးပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ကလောကအားကိုတော်နဲ့မေတ္တာဟာရဖွဲ့စည်းတော်မူ၏ဆိုပြီးတော့ဒီနေ့လောကကျွန်တော်အားလုံးဟာကိုတော်နဲ့မေတ္တာဟာရဖွဲ့စည်းတော်မူတဲ့သူတွေဖြစ်တယ်အဲဒါကြောင့်ဒီနေ့ကျွန်တော်စာလံဆရာကဲ့သို့โอ้พระทခင်အကျွန်တို့ထဲ၌စင်ကြဲသောနှလုံးကိုဖန်ဆင်းတော်မူပါမြဲမြံတည်ကြည်သောသဘောကိုအသေးပြုတ်ပြင်တော်မူပါဆိုပြီးတော့ကျွန်တော်အားဆိုရှင်ဘုရားသခင်ထံမှာလိုလိုလားလားတန်တန်တတနဲ့ဒီနေ့ကျွန်တော်တောင်းလျှောက်ဖို့ရန်အတွက်အလုံးမပင်ရည်ကြည်တယ်ညဉ့်ညမ်းတဲ့ရာတွေအားလုံးကကျွန်တော်တို့ပတ်ဝန်းကျင်မှာပြည့်နေနေတာဖြစ်တယ်ပတ်ဝန်းကျင်မှာပြည့်နေနေတဲ့ညဉ့်ညမ်းမှုတွေကြားထဲမှာကျွန်တော်အားလုံးကဖြူစင်ဖို့တန်ရှင်းဖို့ရန်အတွက်စင်ကြဲဖို့ရန်အတွက်ဘုရားသခင်ဒီမှာလိုလိုလားလားတန်တတတနဲ့တောင်းလျှောက်ပါမစင်ကြဲမတန်ရှင်းတဲ့ကျွန်တော်ရဲ့အသက်တာကိုလည်းပဲကျွန်တော်အားလုံးကအလင်းမီနောင်ဒရပြီးတော့နောင်ဒတရားနဲ့ဘုရားရှိရှိမှာအရောက်လန်းကြပါဘုရားသခင်ရှေ့တော်မှာရောက်လန်းပြီးတော့ကိုရောရဲ့ကယ်တင်ခြင်းစုယေရှုကားတိုင်းကိုကျွန်တော်မျောချိပြီးတော့ကျွန်တော်တို့ပြုတ်လုံနေတဲ့အပြစ်တွေကိုပြန်လဲပြီးတော့မြင်ပြီးမှကိုရောထံကိုကျွန်တော်တန်တတတနဲ့အခွန်ခံကတောင်းလျှောက်တကယ်တို့ယနေ့ကျွန်တော်အားလုံးပါဆိုရှင်စိတ်ကိုနစ်ပြီးမှကျွန်တော်အပြစ်ကိုမြင်ပြီးမှတကယ်ပဲကိုရောထံမှာမိမိရဲ့အမားကိုဝင်ချတောင်းပန်ဖို့ရန်အတွက်အလုံးမပင်အရေးကြီးပါတယ်။ဒါချစ်တဲ့မိစေပေါင်းတို့ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်နောင်တတရားရှိမှသာလျင်နောင်တနဲ့ဖရာသခင်ဒီမှာပြန်လာမှသာလျင်ကျွန်တော်အားလုံးကဖရာသခင်အားဖြင့်သာလျင်ကျွန်တော်တန်ရှင်းခြင်းပါရမီကိုရရှိမှဖြစ်တယ်။ဒါကြောင့်ခရစ်တော်ကဗာပြောလေဟေဖြဲဩဘရာစာမှာအခန်းစနစ်ပိုင်းငယ်14မှာတို့ရှင်တော့တမန်ကျမ်းစာကတို့ရှင်တော့တန်ရှင်းခြင်းမရှိလျင်အဘယ်သူမျှထာဝရဘုရားသခင်ကိုမဖူးမမြင်ရဘူးเนาะတန်ရှင်းခြင်းမရှိလျင်အဘယ်သူမျှဘုရားသခင်ကိုမဖူးမမြင်ရဘူးလို့ပြောတဲ့အတွက်ကြောင့်ယနေ့ကျွန်တော်အားလုံးရဲ့အသက်တာမှာတန်ရှင်းခြင်းရှိဖို့ဖြူစင်ခြင်းရှိဖို့အသက်တာတို့ရှင်အမြဲတမ်းဘုရားရှင်ရဲ့ရှေ့တော်မှောက်မှာကောင်းမြတ်ဆုံးနေတဲ့အသက်တာနဲ့ကျွန်တော်အသက်ရှင်ဖို့ရန်အတွက်ဒီနေ့ဒီသတင်းစကားတွေအပြင်နောင်တတရားဟာကျွန်တော်အားလုံးအတွက်ဘလောက်တော့အရေးကြီးတယ်လေကျွန်တော်တို့ကတော့ရှင်အပြစ်သားများဖြစ်တဲ့အတွက်ကြောင့်အပြစ်ရဲ့ကြေးကျွန်ဘွားမှာရှိနေတဲ့အခါမှာနောင်တမရဘူးခေဆိုရင်ကျွန်တော်အားလုံးကဘလို့မှကျွန်တော်ရဲ့တတတာကတန်ရှင်းခြင်းရှိလာမှာမဟုတ်ဘူးဒါကြောင့်တန်ရှင်းတော်မူသောဘုရားသခင်ရှေ့တော်မှာကျွန်တော်ကဖူးတွေးဖို့ရန်အတွက်ဘုရားသခင်ရဲ့မျက်နာတော်ကိုဖူးမြင်နိုင်ဖို့ရန်အတွက်ယနေ့ကျွန်တော်ရဲ့တတတာကနောင်တတရားနဲ့ဘုရားသခင်ရှေ့တော်မှာကိုရောက်ရှိလာပြီးတော့ဖရာသခင်ရဲ့အသွေးတော်နဲ့ထိုက်တန်ပြီးတော့အသွေးတော်နဲ့စေးကြောခြင်းခံရပြီးတော့ဂရိပါဆင်းကဲ့သို့နေတော့အပြစ်တရားဆိုရှင်မိုးပွင့်ကဲ့သို့ဖြူစေလိုက်မဲ့ဖရာသခင်ရဲ့ အသွေးတော်၌ကျွန်တော်အားလုံးကထိုက်တန်တဲ့သူများဖြစ်ဖို့ရန်အတွက်ကျွန်တော်အားလုံးယနေ့ကစပြီးတော့ဘုရားရဲ့လိုကျအသက်ရှင်ခြင်းဘုရားရဲ့ပြညတ်တော်တိုင်ကျွန်တော်ရဲ့ဘဝတတာမှာအကောင်းဆုံးတည်ဆောက်ပြီးတော့ဘုရားရဲ့မေတ္တာကိုပြန်ပြီးတော့တုံ့ပြန်ခြင်းဘုရားသခင်ရဲ့ချစ်ခြင်းမေတ္တာကိုခံစားရတဲ့ခါမှာအဲ့ဒီချစ်ခြင်းမေတ္တာနဲ့ကျွန်တော်အားလုံးကဆိုရှင်အပြည့်ဝနဲ့စိတ်လုံးကျင်းမဲ့နဲ့ဘုရားကိုချစ်ပြီးတော့ဘုရားကိုယုံကြည်ကိုးစားတဲ့ဘုရားရဲ့သားသမီးရောက်တိုင်းသိကြပါစေကြောင်းကောင်းဆန္ဒပြုနေကိုကြိုပါလေချစ်တဲ့မိစေများအားလုံးကိုပြန်ပါစေ
မှာဖြစ်ပါတယ်မိမိတို့စိတ်နှလုံးတကားများကိုဖွင့်လျက်ဝိညာဉ်စုကျေစုအပေါင်းကိုရယူကြပါစို
့လူတွေဇာတိအပြင်ပါရှိလာသည်ကောင်းမြတ်သောသဘောကိုတိုးတက်ကောင်းမွန်အောင်ပြုပြင်လိုသည်ဟုသောလက်ပြခြင်းအမှုသာလျှင်ဖြစ်သည်ဇာတိပဂတိလူသည်ဖျားသခင်ဝိညာဉ်တော်အရာတို့ကိုမခံမယူထိုအရာတို့သည်မိုက်မဲသောအရာဖြစ်သည်ဟုထင်တတ်၏ထိုအရာတို့သည်ဝိညာဉ်အဖြစ်သာပိုင်းခြား၍နားလည်နိုင်သောကြောင့်ဇာတိပဂတိလူသည်နားမလည်နိုင်တစ်ကိုခန်းကြီးနှင့်အခန်းငယ်30ဒုတိယမွေးခြင်းခံရမည်ဟုငါဟောပြောသည်ကိုအံ့ဩခြင်းမရှိနှင့်ယောဟန်ခန်းကြီး3ခန်းငယ်9သခင်ခရစ်တော်အကြောင်းနှင့်ဆက်ဆိုင်၍ထိုနှုတ်ထွက်စကားတော်၌အသက်ရှိ၏ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏ယောဟန်ခန်းကြီး1ခန်းငယ်၄ကောင်းကင်အောက်လူတို့တွင်ငါကိုကဲတင်နိုင်သောတခုတည်းသောနာမသာလင်ဖြစ်၏တမန်တော်လေးခန့်ငယ်စနည်းဟူရေးထား၏ဖျားသခင်၏ချစ်တနာခြင်းကယူနာတော်ကျေးဇူးပြုတတ်သောသဘောတော်ဖခင်ကဲ့သို့ကျင်းနာထောက်ထားတတ်သောသဘောဖျားသခင်ဘုန်းတော်ကိုသိမြင်ယုံနေမလုံလောက်သေးပါဖျားသခင်တရားတော်၌ထင်ရှားသောဉာဏ်ပညာနှင့်ဖြောင့်မတ်ခြင်းအဖြစ်ကိုပိုင်းခြားသိနာလေ၍၎င်းတရားတော်သည်မြင့်တာနှင့်ဆိုင်သောထာဝရအခြေခံဥပဒေပေါ်၌အခြေတည်ရှိလျက်ရှိကြောင်းတိမီယုံနေမလုံလောက်သေးပါ။ပြည့်ညံ့တရားဖြောင့်သည်ဟုငါဝန်ခံ၏ဟုတမန်တော်ပေါလုကကြေးကြော်သောအခါသူသည်ဤမှုအလုံးကိုသိမြင်၏။တရားတော်သည်တန့်ရှင်းခြင်းရှိ၏။ပြည့်ညံ့တရားသည်လည်းတန့်ရှင်း၏။ဖြောင့်မတ်ခြင်းကောင်းမြတ်ခြင်းရှိ၏။တို့ရာတွင်သူသည်ပြင်းစွာစိတ်ဒုက္ခရောက်၍စိတ်ပျက်သောအခါ၌ငါမူကားဇာတိပဂရိရှိ၏။အပြစ်တရားလက်၌ကြေးကြုံဖြစ်၏ဟုဆက်လက်ပြောဆို၏။ယောမခန်းကြီးခုနှစ်ခန်းငယ်၁၂ယောမခန်းကြီး၁၄သူသည်တန့်ရှင်ခြင်းဖြောင့်မတ်ခြင်းကိုအလွန်လိုရှိ၏သူရာတွင်မိမိကိုယ်တိုင်၌က၎င်းကိုရရှိနိုင်ရန်အစွမ်းတက်သည့်မရှိသဖြင့်ငါသည်ညဉ့်ညင်သောသူဖြစ်ပါသည်တကားဤသည်ကောင်မှငါကိုအဘယ်သူကယ်လွတ်နိုင်မည်နည်းဟုကြွေးကြော်၏ယောမခန်းကြီးခုနှစ်ခန်းငယ်၂၄အယယတိုင်း၌ကာလဆက်ဆက်မိမိတို့စိတ်နှလုံးထင်၌လေးလံသောဝန်ကိုထမ်းနေရသောသူတို့သည်ထိုကဲ့သို့ကြွေးကြော်ကြလိမ့်မည်ထိုသူပေါင်းတို့ဖို့ဤလောကအပြစ်ကိုဆောင်းသွားသောဖျားသခင်တိုးတငယ်ကိုကြည်လောဟုသောအဖြေတစ်ခုသာရှိပေသည်ယောဟန်ခန်းကြီး1ခန်းငယ်29ဖျားသခင်ဝိညာဉ်တော်သည်ဤသမတရားကိုပုံဆောင်၍ပြရင်၎င်းပြင်အပြစ်ဒဏ်ဤဝန်ထုံးမှလွတ်မြောက်ရင်ကြာမြင့်စွာတောင်းတနေသောဝိညာဉ်များအားရှင်းလင်းစွာဖော်ပြရင်ဥပမာများရှိပေသည်ယာကုပ်သည်အေးတော်ကိုလိမ့်လင်လက်ဖြားခြင်းဖြင့်အပြစ်ပြုပြီးနာမိမိဖခင်အိမ်မှထွက်ပြေးသောအခါသူသည်ထိုအပြစ်ဝန်ထုံးနှင့်လင်းလန်နေရှိသည်ကိုတွေ့မြင်ရလေ၏သူသည်မိမိအထင်တိုင်းတယောက်သည်ရက်ဝေ၌ဆုပ်ပြစ်ခြင်းကိုခံရ၍မိမိ၏အသက်တာတွင်ခင်တွယ်ခဲ့သောအရာအလုံးနှင့်ခွဲခွာနေရစဉ်အခါအခြားသောအရာများထက်သူ၏စိတ်ဝိညာဉ်ကိုငြင်းဆဲနှိပ်စက်နေသောထင်မြင်ချက်တစ်ခုကသူ၏အပြစ်သည်သူ့အားဖျားသခင်ထံတော်မှဝေးကွာစေလေ၏ကောင်းကင်ဘုံရှင်သည်သူ့ကိုဆွပစ်တော်မူပြီးဟုစိုးရင်ပူမှန်နေခြင်းဖြစ်သည်သူသည်စိတ်ပျက်ခြင်းနှင့်မြေကြီးပေါ်တွင်လဲလျောင်းလိုက်လေ၏သူ၏ပက်လေတွင်ပြင်းစရာကောင်းသောတောင်များသူ၏အချက်တွင်ကြယ်များနှင့်တောက်ပနေသောကောင်းကင်ရှိ၏သူသည်အိပ်ပျော်နေစဉ်ထူးခြားသောအလင်းသည်အိမ်မက်ထဲ၌ပေါ်လာ၏ထို့နောက်ကြည့်ရှုနေစဉ်သူအိပ်နေသောကွင်းပြင်မှကောင်းကင်၏တကားဝတ်များတိုင်အောင်အ အလွန်ကြီးမားသောလေကားကြီးတစ်ခုထင်ပေါ်လာလေ၏။၎င်းပြင်ထိုလေကားပေါ်တွင်ဖျားသခင်ကောင်းကင်ကျမန်းတို့သည်ဆင်းလျက်တက်လျက်ရှိကြ၏။ထိုအခါအထက်အရဲ့ဘုန်းတော်နှင့်ပြေဝရာနေရာမှာစိတ်သက်သာမျောလင့်ဖွယ်ရာသတင်းစကားကိုဖျားသခင်ကိုတော်တိုင်မိမ့်မတ်တော်မူတယ်ကိုကြားရလေ၏။ထိုနည်းအားဖြင့်ယာကုပ်၏ဝိညာဉ်ကအလိုရှိနေ၍တောင်းထွက်နေသောကယ်တင်ရှင်ကိုသူ့အားထင်ရှားဖော်ပြတော်မူလေ၏
။ဖျက်ချပေးသွားတဲ့ဘင်းစကားများကိုကြားပြရခြင်းအပြင်မိတ်ဆွေတို့တူစီရဲ့တက်တာမှာဝိညာဉ်ခွန်အားများစွာရရှိကြပါစေ။တောတာရှင်များအားလုံးပေါ်ခါရဘုရားသခင်ထံသို့မျက်စိမှာဒီတဲ့ချင်းကောင်းချီးမင်္ဂလာများတွလုံးချပေးပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။
တို့ရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါလေ။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။